ဒီနေ့ကျင်းပတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာဆွေးနွေးပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာ2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာတရားဥပဒေစိုးမိုးရေးပြည်တွင်းငြိမ်းချမ်းမှုရရှိရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အချက်3ချက်ကိုကိုင်ဆွဲကာရွေးကောက်ပွဲဝင်ခဲ့တာဖြစ်ကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်ကိုပထမဆုံးအနေနဲ့ရှင်းပြခဲ့ပါတယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်မလားအသစ်ပြန်လည်ပြင်ဆင်ရေးဆွဲမလားဆိုတာနဲ့ပတ်သက်ပြီး NLD ပါတီနဲ့တိုင်းရင်းသားနိုင်ငံရေးပါတီအဖွဲ့အစည်းတွေဆွေးနွေးမှုတွေရှိခဲ့ပေမဲ့တိကျတဲ့အဖြေမရရှိရကြောင်းအခုလိုပြည်သူဆန္ဒခံယူရတာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကဥပမာ59ခါကြီးနဲ့စာလုံးမှာပြဋ္ဌာန်းထားတဲ့နိုင်ငံတော်သမ္မတဖြစ်ရမယ့်သူဟာစည်ရေးအမြင်ရှိရမယ်နိုင်ငံခြားသားရဲ့ဇနီးခင်ဖို့မဖြစ်ရဘူးဆိုတဲ့ကသက်ချက်တွေဟာဒေါ်အောင်ဆန်းစုကြည်သမ္မတမဖြစ်စေရေးအတွက်ရည်ရွယ်ပြီးရေးဆွဲခဲ့တာဖြစ်ကြောင်းပြောပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲတဲ့အခါမှာတိုင်းပြည်နဲ့နိုင်ငံသူနိုင်ငံသားအချိုးရှိအောင်ရေးဆွဲရတယ်။အခုကတိုင်းပြည်နဲ့နိုင်ငံသူနိုင်ငံသားအချိုးရှိအောင်လို့မစင်းစားပဲနဲ့တိုင်းပြည်နဲ့နိုင်ငံသူနိုင်ငံသားကိုအချိုးရှိအောင်စွန်းစွန်းတမန်လုပ်နိုင်တဲ့ပြည်တွင်းပြည်ပကလက်ခံထားတဲ့ကျွန်တော်တို့ခေါင်းဆောင်မပန်အောင်ကြံဖန်ပြီးတော့တားမြစ်ကတ်တာ။ဒါကျွန်တော်တို့ကနည်းနည်းလေးမှလက်မခံနိုင်ဘူး
။2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်20မှာတိုင်းပြည်အရေးပေါ်ကာလမှာသမ္မတကကာကွယ်ရေးဦးစီးချုပ်ကိုအာဏာလွှဲပြောင်းပေးအပ်နိုင်တယ်ဆိုတဲ့အချက်ဟာဒီမိုကရေစီစနစ်ကိုချိုးဖောက်တာဖြစ်ကြောင်းဦးဝင်းမြင့်ကအခုလိုပြောပါတယ်
။သမ္မတကနေပြီးတော့ကာကွယ်ရေးဦးချုပ်ကိုနိုင်ငံတော်အာဏာလွှဲနိုင်ငံတော်အာဏာလွှဲပြီးသမ္မတကပြည်တော်စုလွတ်တော်အရေးပေါ်အစီအစဉ်ခေါ်ပြီးကျွန်တော်တို့အစီရင်ခံစာပဲတင်မယ်ဆိုတာကဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမူကိုလုံးဝဆန့်ကျင်ပြီးတော့သူ့သဘောနဲ့သူ့တူဦးတဲ့နဲ့သူ့နိုင်ငံတော်အာဏာကိုပေးခြင်းနဲ့လူရဲ့လက်ထက်ကိုပေးလို့ရတယ်ဆိုတော့ပြောင်းပြန်မျိုးဖြစ်လို့ဒါကလည်းကျွန်တော်တို့ဒီမိုကရေစီမူနဲ့ဆန့်ကျင်တယ်
မြို့သားဒီမိုကရေစီအဖွဲ့ချုပ်2008ဖွဲ့စည်းပုံပြင်ဆင်ရေးဖွဲ့ဝင်တူဖြစ်တဲ့ဦးထေးဦးက2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာပြည်သူကိုလှည့်စားထားတဲ့အချက်တွေထည့်သွင်းထားတဲ့အတွက်ပြင်ဆင်နိုင်ခြင်းမရှိပါက1988ခုနှစ်ကစပြီးပြည်သူတွေအနစ်နာခံကြိုးပမ်းခဲ့ရတဲ့ဒီမိုကရေစီနိုင်ငံသစ်ဖြစ်မှာမဟုတ်ကြောင်းပြောဆိုသွားပါတယ
်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာရှေ့မှာတမျိုးရေးထားတယ်နောက်ပိုင်းကျတော့နောက်တစ်မျိုးပြောင်းရေးထားတယ်အဲ့ဒါဘာလို့ပေါ်လဲဆိုတော့အရင်စကားနဲ့ပြောမယ်ဆိုပြောင်းလဲပြောင်းစားထားတယ်ပေါ့ဗျာနော်ဒီလိုပြောင်းလဲပြောင်းစားပြဋ္ဌာန်းချက်တွေပြည်သူတွေကိုလက်စားထားတဲ့ပြဋ္ဌာန်းချက်တွေကြောင့်နိုင်ငံတော်ကြီးဖွံ့ဖြိုးတိုးတက်ဖို့ဆိုတာတွေဘလို့မှမမျှော်လင့်နိုင်ဘူးဆို
ဒါအပြင်ဦးထေးဦးကပုံမှန်6ခါခွေးမှပြဋ္ဌာန်းထားတဲ့တမတော်ဟာနိုင်ငံရေးမှာအစဉ်တစိုက်ဥဆောင်ရမယ်ဆိုတဲ့အချက်ဟာအာဏာဆိုတာပြည်သူထံကဆင်းသက်ရမယ်ဆိုတဲ့ဒီမိုကရေစီကျင့်ဝတ်နဲ့မကန့်ညီကြောင်းခုလိုပြောပါတယ
်နိုင်ငံရေးကိုအစဉ်တစိုက်တမတော်ကပဲဥဆောင်မယ်အဲ့တော့ပြည်သူတွေနောက်လိုက်တာလုပ်ပါလို့ကိုဒီမှာရေးထားတယ်ဒါဆိုရင်သွားသွားပြောတဲ့ဒီမိုကရေစီဆိုတဲ့ပြည်သူလူထုရဲ့အာဏာဟာနိုင်ငံမှာဥဆောင်ရမယ်စိုးမိုးရမယ်ဆိုတဲ့ဒီမိုကရေစီရဲ့ခွင့်ရေးတွေအနှစ်သာရပြီးလုံးဝမရှိတော့ဘူးဆိုတာထင်ရှားနေပါ
2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်သူ့လွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်အားလုံးမှာပြည်သူကဓာတ်ရက်ရွက်ောက်တင်မြောက်ခွင့်ရှိတယ်လွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းရှိကကာဝေးဦးစီးချုပ်ကဓာတ်ရက်ခံထားတဲ့တမရော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတာဖြစ်ပါတယ်ကျန်တဲ့လွတ်တော်ကိုယ်စားလှယ်တွေအားလုံးကပြင်ဆင်ခြင်းနဲ့ဆိုရင်တောင်မှတမရော်သားလွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ရင်ပြင်ဆင်ဖို့မလွယ်ကူအောင်ရေးဆွဲထားတာဖြစ်ကြောင်းကမ္ဘာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်ဖို့အခက်အခဲဆုံးဖွဲ့စည်းပုံဖြစ်ကြောင်းရှင်းပြခဲ့ပါတယ်ခင်ဗျာ